အင်္ဂါဂျိုမျက်နှာပြင်ပေါ်မှာ14နှစ်ကြာသွားလာစူးစမ်းခဲ့တဲ့ Opportunity အာကာသစူးစမ်းရေးယင်ငယ်ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ American အာကာသလေ့လာရေး Agency NASA ကကြေညာလိုက်ပါတယ်။အင်္ဂါဂျိုပေါ်မှာသဲမုန်တိုင်းတန်ခံခဲ့ရပြီးတဲ့နောက်စူးစမ်းရေးယင်ငယ်နဲ့ကဘာမြေကထိန်းချုပ်ရေးစခန်းတို့၈လလောက်အဆက်ပြတ်သွားခဲ့တာပါ။ပြန်လည်ဆက်သွယ်နိုင်ဖို့သိပ္ပံပညာရှင်တွေကအကြိမ်800ကျော်စ조사ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပုံထူးနေတော့ကတော့နောက်ဆုံးအကြိမ်စ조사ခဲ့ပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေလက်လျှော့လိုက်ကြတာဖြစ်ပါတယ်။ Opportunity စူးစမ်းရေးရင်ငယ်လေးရဲ့လောက်ရတွေအတွက်ကျေးဇူးတင်ကြောင်းပြောပြီးစိတ်မကောင်းစွာနဲ့ပဲသူ့ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီလို့ NASA ကသိပ္ပံဆရာတာဝန်ရှိသူ Thomas Zabugen ကကြေညာခဲ့ပါတယ်။ Opportunity အာကာသစူးစမ်းရေးရင်ငယ်လေးကို2003ခုနှစ်မှာအာကာသကိုလှူတင်ခဲ့ပြီးနောက်တစ်နှစ်အကြာမှာအင်္ဂါဂျိုဘော်ကိုရောက်ရှိခဲ့တာပါသူနဲ့အတူတိတ်မကြခင်တည်းကအင်္ဂါဂျိုဘော်ရောက်နှစ်နေတဲ့ Spirit ဆိုတဲ့ဒီစူးစမ်းရေးရင်ငယ်နဲ့နှစ်စင်းလုံးကိုဒီရက်60လောက်ပဲခံမယ်လို့ခန့်မှန်းထားခဲ့ကြတာပါဒါပေမဲ့ Opportunity Your Spirit အာကာသစူးစမ်းရေးရင်ငယ်ပါနှစ်နဲ့ချီကြအောင်လို့အင်္ဂါဂျိုမျက်နှာပြင်ပေါ်ကကြောက်တုံးကြောက်သားတွေရဲ့အနေအထားကိုလေ့လာနိုင်ခဲ့ကြပါတယ်။အင်္ဂါဂျိုပေါ်မှာအရင်တုန်းကရေတွေစီးဆင်းခဲ့တဲ့အထောက်အထားတွေကိုစူးစမ်းရေးရင်ငယ်လေးနှစ်ခုလုံးကရှာဖွေတွေ့ရှိခဲ့ကြတဲ့အတွက်အင်မတန်သေးငယ်တဲ့ပိုးမွှားတွေရှင်သန်နေနိုင်ခဲ့တယ်ဆိုတာကိုလေ့လာဖို့အတွက်သိပ္ပံပညာရှင်တွေကလမ်းစရခဲ့ပါတယ်။စူးစမ်းရေးရင်ငယ်နှစ်ခုလုံးက၃ဘိန်းကအငယ်စားလောက်အရွယ်ရှိပြီးတော့နေစွမ်းအင်နဲ့သွာလာနိုင်အောင်ဆိုလာပြားတွေတက်ဆင်ထားပါတယ်ရှင်။